နိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာအရင်ကခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပါဝင်ခွင့်ပြုမှာဖြစ်ပြီးဖြောင့်မတ်မှန်ကန်စွာအသွင်ခွန်ဆိုင်ပါဝင်ကြဖို့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။
NLD အစိုးရလက်ထက်ပြည်သူလူထုအတွက်အခွင့်အလမ်းသစ်တွေရဖို့ဆောင်ရွက်နေတဲ့အချိန်မှာခရိုနီလုပ်ငန်းရှင်တွေဘက်ကလည်းအရင်လိုမဟုတ်ဘဲစီးပွားရေးလုပ်ငန်းများဖွံ့ဖြိုးမှုမိတ်ဖက်များတွေ့ဆုံပွဲအခမ်းအနားမှာတော်အောင်ဆန်းစုကြည်ကပြောခဲ့တာပါ။
MLD ဆိုရတဲ့လက်ထက်မှာအရင်ခရိုနီလုပ်ငန်းရှင်ကြီးတွေနဲ့ပတ်သက်လို့သဘောထားဘယ်လိုရှိတယ်လဲဆိုတာကိုတောင်ဆန်းစုကြည်ကသူ့ရဲ့အခမ်းအနားအဖွင့်မိကုံးမှာအခုလိုပြောသွားပါတယ်။အရင်တော့ကလုပ်နေတဲ့စီးပွားရေးသမားတွေအတွက်နေရာမှာရှိပါမလားဆိုတဲ့ကိုယ်ပိုင်တော့ကတွေလည်းရှိပါတယ်။ဒီဘက်ကတော့အားလုံးကိုကြိုးစားပါတယ်။ဒီဘက်ရဲ့နိုင်ငံသားများအားလုံးဟာ ကျမတို့စီးပွားရေးတိုးတက်မှုခွင့်ပြုမှုမှာပါဝင်ပြီးတော့ဆောင်ရွက်စီခြင်းပါတယ်။အရင်တော့ကအတိတ်ကိုပြန်ပြီးတော့ကြည့်တာမဟုတ်ဘဲနဲ့အနာဂတ်ကိုမျှော်တဲ့မူဝါဒမျိုးနဲ့ကျမတို့ကဆက်ပြီးတော့ဆောင်ရွက်သွားခြင်းမှာဖြစ်ပါတယ်။ကျမတို့အနေနဲ့တော့ကျမတို့ပြည်သူပြည်သားတွေကနေပြီးတော့ချမ်းသာကြွယ်ဝလာအောင်ကျမကမောကြပါတယ်။ဒါပေမဲ့ချမ်းသာကြွယ်ဝဖို့မှာမှမဟုတ်ရလို့ရတော့အရင်တော့
စစ်တမ်းရခိုင်ပြည်မှာ
ပြည်သူအများစိတ်ထဲမှာရှိနေတဲ့ခရိုနီလုပ်ငန်းရှင်ဆိုတဲ့အပေါ်မှာနာချီးပြီးမယုံကြည်တဲ့စိတ်တွေပယ်ဖျောက်နိုင်ဖို့အများအကျိုးအတွက်မိမိရဲ့ချမ်းသာကြွယ်ဝမှုတွေကိုအသုံးချဖို့ဒေါက်ဆန်းစုကြည်ကလုပ်ငန်းရှင်တွေကိုအခုလိုတိုက်တွန်းသွားပါတယ
်။အရင်ဒီအစိုးရမတက်ခင်တွေကအာလုတ်တည်နေတဲ့မြန်မာအင်္ဂလိပ်ဘာသာကြားကိုမတန့်ချင်ကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးအနှုန်းတစ်ခုရှိရတယ်ခရိုနီဆိုတဲ့အသုံးအနှုန်းဒါကျွန်တော်ရဲ့နိုင်ငံတနိုင်ငံလုံးမှာပြန့်ပွားနေတယ်ခရိုနီတွေတည်ဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီတွေပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အာဏာရှိတဲ့ပုဂ္ဂိုလ်များနဲ့ပင်းပြီးတော့မျိုးရိုးရဲ့အောင်မြင်မှုအတွက်လှုပ်ရှားတရားဥပဒေဖောင်ပြန်လှုပ်ရှားမဟုတ်ဘူးဒါအများပြည်သူအတွက်လှုပ်ရှားမဟုတ်ဘူးဆိုတော့ဒီလိုဝေဖန်ချက်တွေရှိပါတယ်ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူးစိတ်မကောင်းဘူးဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဒါလို့တော့စိတ်ဝေးကွဲနေကြပါလေစိတ်တကယ်လည်းဒီလိုပဲကိုယ့်အတွက်ပဲလုပ်မယ်ဆိုရက်လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကျိုးအတွက်ပဲကြည့်မယ်ဆိုရက်ပုံပုံကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဓမ္မဝင်ရကြဖြစ်တယ်ဒါပေမဲ့ကျွန်မယုံကြည်ချက်တစ်ခုကအတိတ်ဆိုတာကိုယ့်ကိုချီးမြှောက်ထားလို့မဟုတ်ဘူး။သင်္ကန်းစာယူပြီးတော့ရှေ့ကျွန်တော်ဆက်သွားနိုင်ရမယ်။တစ်ချိန်တစ်ခါတော့ကကိုယ့်အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလား။အများအတွက်လုပ်နိုင်တဲ့အရေးချင်းတွေတို့မှမရှိဘူးလား။ကိုယ့်အဆုံအဖွဲ့ကိုယ့်ရဲ့လုပ်ငန်းကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကိုယ်များဟာအမြင့်ကျယ်လာပြီးတော့တိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အရေးချင်းတွေမွေးနေပါဘူးလားဆိုတော့ဒါကျမစဉ်းစားကြည့်ပါကျမတို့တော့ဖြစ်နိုင်တယ်လို့ယူကြည့်ပါတယ်ဖြစ်နိုင်ဖို့အတွက်လည်းကျမတို့အခွင့်အရေးတွေသိပ
ါစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ NLD အစိုးရတဲ့လက်ထက်မှာအခွန်ကိုဥပဒေနဲ့အညီမှန်မှန်ကန်ကန်ပေးဆောင်ဖို့လိုအပ်ကြောင်းဒေါက်ဆန်းစုကြည်ကအလေးပေးထည့်သွင်းပြောဆိုခဲ့တယ်လို့ဒီတွေ့ဆုံပွဲကိုဖိတ်ကြားရမှာလဲအကောက်ခေါ်အများဆုံးပေးတဲ့လုပ်ငန်းရှင်158ဦးကိုရွေးချယ်ဖိတ်ကြားခဲ့ကြောင်းဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ NLD စီးပွားရေးအကြံပေးကော်မရှင်အတွေ့အမှုဦးမေခင်ကတော့ခရိုနီလုပ်ငန်းရှင်ကြီးတွေအနေနဲ့အရင်လိုမဟုတ်ပဲဖြောက်မှန်မှန်ကန်စွာလုပ်ကိုင်ဖို့ဒေါက်ဆန်းစုကြည်ကရည်ရွယ်ပြီးတတိပေးလိုက်တာဖြစ်တယ်လို့ပြောပါတယ်
။ဒေါက်ဆန်းစုကြည်ကခရိုနီစီးပွားရေးစီးပွားရေးလုပ်ငန်းရှင်ကြီးတွေကတည်ငြိမ်စကားပေးသွားတာဗျ။ဒီပေးသွားတဲ့ရေကောင်ကျွန်တော်နားလည်လိုက်တာကတော့စီးပွားရေးတမကြောင်ကြီးထူထောင်သွားလာမှာသူတို့အလုံးပါဝင်ရှိတယ်။ပါဝင်ခွင့်ရှိတယ်ပါဝင်နိုင်တယ်။ဒါပေမဲ့ဥပဒေအတိုင်းတရားဥပဒေလမ်းကြောင်းအတိုင်းတရားဥပဒေအတိုင်းလုပ်ရမယ်။ဒါပြီးတော့ဆောင်ကျိုးရဲ့ဆောင်ထိုက်တဲ့ခုံလေးကိုပြည်ဝဆောင်ရမယ်။နောက်သူပြောရတာရှင်းပါလေ။ဟိုလမ်းတစ်ကိုရှောက်ကြပါ။အမကန်ကလုပ်ကြပါ။တော်ဒီပြတော့ကြောင်းလေးပါရေလိုမျိုးပါနေတော့အာရီကင်းစင်ပါစီအများအတွက်တိုက်ပြီးတဲ့ကြီးဖို့ချိန်ရောက်ပြီ သူပြည့်ရတဲ့တရင်ကားပါပဲ
ဒါပေမဲ့အရင်စစ်အစိုးရဆက်ဆက်နဲ့ပေါင်းပြီးစီးပွားရေးလုပ်ငန်းတွေကိုလဝက်ကြီးအုပ်ခဲ့တဲ့ခရိုနီလုပ်ငန်းရှင်တွေအနေနဲ့အာဂရီလိုက်စားတာအခွန်ရှောင်တာတွေရှိနေမယ်ဆိုရင်တိတိယောက်ယောက်အေးအေးကြိုင်ပြွယ်ဖို့လိုကြောင်းဝေဖန်ထောက်ပြတာတွေရှိနေပါတယ်ဒေါက်ဆန်းစုကြည်ရဲ့မိကုံးမှာတော့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာအရေးပါတဲ့အာဂရီလိုက်စားမှုကင်းစင်ရေးကို NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်ဒါအပြင်သူရဲ့မိကုံးမှာ NLD အစိုးရတက်လာပြီး6လအတွင်းစီးပွားရေးတိုးတက်မှုအရှိန်နှေးကွေးခဲ့ကြောင်းဒေါက်ဆန်းစုကြည်ကဝန်ခံပြောကြားခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရရဲ့စီးပွားရေးမူဝါဒတွေကိုဝေဖန်မှုတွေနဲ့ပတ်သက်လို့အဓိကလူသားအရေးမြစ်ကိုအားကိုးတဲ့စီးပွားရေးမူဝါဒကိုချမှတ်ကျင့်သုံးမှဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကသူ့ရဲ့မိကုံးမှာတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။